န်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဇူလိုင်လ9ရက်နေ့စင်ကာပူနိုင်ငံခီးစဉ်အတွင်းစင်ကာပူရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံစဉ်မှာမဘာသာအဖွဲ့အား2013ခုနှစ်မှာပေါ်ပေါက်လာပြီးတော့အဲ့ဒီအချိန်မှာနိုင်ငံတော်ကတရားဝင်ဖွဲ့စည်းထားတဲ့တန်ခါမဟာနာယကတန်ခါအဖွဲ့အစည်းအဆင့်ဆင့်ရှိတဲ့အတွက်မဘာသာအဖွဲ့ရှိဖို့မလိုအပ်ပါဘူးလို့ပြောဆိုခဲ့ပါတယ်။ဦးဖြိုးမင်းသိန်းအဲ့လိုပြောဆိုလိုက်တာနဲ့ပတ်သက်ပြီးမဘာသာအဖွဲ့ကဇူလိုင်လ9ရက်နေ့ကအရေးပေါ်အစည်းအဝေးပြုလုပ်ခဲ့ပြီးတော့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်ထဲမှာဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ကိုရှုတ်ချကြောင်းနဲ့အစိုးရအနေနဲ့မဘာသာအဖွဲ့ကို9ရက်အတွင်းဖြည့်ရှင်းပေးဖို့တောင်းဆိုထားပါတယ်။တကယ်တမ်းမှာတော့မဘာသာအဖွဲ့ကလာအစိုးရနဲ့ပြည်သူတွေကိုတောင်းပန်သင့်တယ်လို့အမေရိကန်ပြည်ထောင်စု Wisconsin ပြည်နယ်မှာသတင်းသုံးတဲ့နိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးဇဝနာကမိန့်ပါတယ်
။သူတို့ကဥပဒေကြောင်းအရအမှတ်ပုံနေထားတဲ့တရားဝင်အဖွဲ့အစည်းလို့သူတို့ကြီးညာတယ်ပေါ့နော်။တန်ခါအဖွဲ့အစည်းလှုပ်ထုံးလုံးဤဥပဒေအရကတော့တန်ခါကိုယ်ကိုင်းကလွယ်ပြီးပို့တာမရှိရဘူးဆိုတော့ဒီလှုပ်ထုံးလုံးဤအရကတော့လုံးဝကိုဥပဒေနဲ့မညီတာမှန်ပဲ။သူဥပဒေရအမှတ်ပုံတင်ထားတယ်ဆိုလို့ရှိရင်လေလောကမှာရှိနေလူဥပဒေတွေနဲ့ညီညွတ်တဲ့အဖွဲ့အစည်းဖြစ်ဖို့လိုတာပေါ့ဒီတိုင်းပြည်မှာလူတွေရုံးသုံးကားဖြစ်အောင်ပြဿနာမျိုးစုံတွေဖြစ်အောင်တယောက်နဲ့တယောက်ဒီအမုန်းတွေပွားအောင်ဒီလိုလုပ်နေတယ်ဆိုတဲ့ဥစ္စာစဘာချင်းစီရဲ့ပြောဆိုမှုတွေဟာဆိုလို့ရှိရင်လေရန်လူအမုန်းစကားတွေနဲ့တရားပွဲတွေကပြန်လာပြီဆိုရင်နိဗ္ဗာန်ရောက်ဖို့စိတ်ငြင်းညာသွားဖို့တက်ကိုလူသက်ချင်းစိတ်ပေါအောင်ဒါတွေးချင်တဲ့စိတ်တွေပေါက်လာတဲ့တရားပွဲတွေရဲ့ PDO တွေလည်းဦးဇင်းတို့တွေ့နေရတဲ့ခါကြတော့ဒီမဘာသာအဖွဲ့ကြီးကသူတို့ကဘယ်လိုပဲပြညာနေပြညာနေတိုင်းပြည်ကိုချောက်ချောင်းအောင်လုပ်နေတဲ့အဖွဲ့ကြီးဖြစ်တဲ့အတွက်ကြောင့်မို့လို့ဦးဖြိုးမင်းသိန်းပြောတဲ့ဥစ္စာဟာတိုင်းပြည်ရဲ့လူအချက်အတိုင်းပြည်ဖွံ့ဖြိုးတိုးတက်ခြင်းနဲ့တိုင်းပြည်ပေါ်တကယ်စီနာထားတဲ့သူရဲ့လူအချက်အတိုင်းပြောတာဖြစ်တဲ့အတွက်ကြောင့်မို့လို့ဦးဖြိုးမင်းသူပြောတာမမှားဘူးလို့ဦးဇင်းနေတယ်တင်ပါတယ်တကယ်ကတော့ဥပဒေအကြောင်းအရပေါက်လဲပေါက်ပြန်ဖြစ်နေတဲ့ဒီအဖွဲ့ကြီးကနေပြီးတော့မဟုတ်မှန်တာလုပ်နေတဲ့သူတွေကဟုတ်မှန်တာဟုတ်တဲ့သူတောင်းမှခိုင်းနေတဲ့ဥစ္စာကဒါပြောင်းမြန်ရင်ဖြစ်နေတဲ့ကိစ္စလို့ပဲဦးဇင်းနေတယ်တင်ပါတယ်
အဲ့ဒီအဖြစ်အပျက်တစ်ခုလုံးနဲ့ပတ်သက်ပြီးရှည်ရှည်ဝေးဝေးမှတ်ချက်ပေးသူကတော့အင်းဝမြို့မှာနေထိုင်တဲ့ဘဝတသက်တာစာပေဆုရှင်ကဗျာဆရာကြီးကိုလေးအင်းဝကုံကြီးဖြစ်ပါတယ
်ဥဝေရသူကိုစပြောတယ်နော်အရင်ကဗျာ utilize ဆိုတဲ့စကားလုံးသိရလားဗျာလို့အဲ့တော့တပြည့်တော့အချုပ်တန်းဆရာဖေးသေးတဲ့ကလေးတပိုင်းတစားလေးပြောမယ်မင်းမြောက်လို့မင်းလောက်ကျော်တယ်ဆိုမင်းမြောက်ရင်ကိုတော့ကျော်မှာပဲလို့အဲ့ကိုတော့အစတကလေးလောက်ပါလေခင်ညွန်ကြီးဘုံယုံကြီးအတွေးမှုယုံကြီးဆောင်းရိုင်းမှုယုံကြီးနဲ့မြောက်ထားတာလွတ်တင်လွတ်တင်နေလို့မင်းလည်းမမြောက်ပါမြောက်နေရောက်တာပဲလို့ကိုရောသူကစိတ်မယုံမှန်းနဲ့ဖျားလို့ပြီးတော့ရှ िख ိုးတောက်မှမရကြီးပြောဘူးလေဗျာဒီအစိုးရဒါနှစ်ခုနဲ့ကင်တာအချောက်တရားနဲ့အမြောက်တရားပေါ့ကွာဘုံကြီးအမြောက်တော့မြောက်ကြိတ်မဟုတ်ဘူးအဲ့ဒီသူ utilize အသုံးချဖို့အချောက်တရားလုတ်သွားတယ်လို့အခုတော့ပြန်တွေးနေတာပထမတော့ဒေါသပြတော့ခွန်ကြီးတမင်းတွေလိုလောကောင်းလားဆိုတော့ရပြန်စမ်းတော့ခွန်ကြီးမြောက်တော့မြောက်ကျိတ်မဟုတ်တော့ဘူးအချုပ်တရားနဲ့ကြောက်ရနေသလားခုသနာတဲ့စိတ်တော့ပေါ်နေတယ
်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့မဘာသာအပေါ်မှတ်ချက်စကားနဲ့မဘာသာရဲ့တုံ့ပြန်ဆွဆွဲမှုတွေကိုဘယ်လိုမြင်ပါသလဲလို့ပြည်သူ့လွတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီတွင်ရင်မှုဥပပိုလ်ဦးကိုမေးကြည့်တော့သူက
သူတို့ကသူတို့စိတ်အထင်ကြီးနေကြတယ်ကွာအဲ့ဖွဲ့ကြီးကလားစိတ်ကြီးတော့မှန်းရမ်းမသိပါဘူးကွာကျွန်တော်ကဟုတ်လားအဲ့လိုမျိုးသူတို့နိုင်ငံတော့အေးကြီးကြီးကြီးကြီးကဆရာဘတ်ဘုဒ္ဓဘာသာကအင်းအေးကြနာအေးကြမဦးသူတို့နိုင်ငံမှာဘာကြီးကိုဆရာတော်ဆိတ်ကောင်းလဲတာကျွန်တော်အဲ့လိုပဲသူတို့ကပြီးကြမှာအမုန်းကြရီနဲ့ရန်မှုတွေများနေတဲ့အပေပွဲကြီးဆိုပြီးပြီးကြမှာဟုတ်လား
မဘာသာအဖွဲ့ရဲ့အမာခံတန်ခါတစ်ပါးဖြစ်တဲ့ဥပိရသူရဲ့သတင်းမီဒီယာတွေမှာပြောဆိုချက်တွေထဲမှာဥဖြိုးမင်းသိန်းရဲ့မဘာသာအပေါ်မှတ်ချက်ကိုမခံမရနိုင်ဒေါသထွက်နေတဲ့နေကဲနေတာလူအတော်များများမြင်ရကြားရပါတယ်အဲ့လိုဒေါသထွက်နေတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မှာနေတဲ့အိမ်ရှင်မမတ်အောင်မာကအခုလိုပြောပါတယ
်တကယ်ဆိုလို့ရှိရင်မဘာသာမှာအဓိကလှုပ်ရှားနေတဲ့ဦးစင်းဦးကြီးတဲ့သူဆိုလို့ရှိရင်စင်မောင်းတယ်လေဒီလမောင်းတန်းပြီးတော့နိုင်ငံတကာအရေးကြီးတဲ့ပုဂ္ဂိုလ်တယောက်ကိုမကောင်းတဲ့မျိုးသမီးတယောက်လို့ကဘာလုံးတီအောင်ပြောဆိုသွားတာမျိုးလည်းရှိနေတဲ့အတွက်ကြောင့်မလို့ဦးရီသူနေနေတော့အဲ့လိုပြောခဲ့တာတွေကိုဘယ်လိုမျိုးများပြန်ပြီးတော့သူတို့ဘက်ကအဲ့လိုမျိုးလည်းဖြည့်ချင်းပေးတင်တယ်လို့ထင်ပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးဇူလိုင်လ14ရက်နေ့အထိလာရောက်မဖြစ်ရှင်းခဲ့ရင်မဘာသာအနေနဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ဆန္ဒထုတ်ဖော်မှုပြုတင်ရင်ပြုမှာဖြစ်ပြီးတော့လက်မှတ်ရေးထိုးကန့်ကွက်လှုပ်ရှားမှုတွေလည်းပြုလုပ်သင့်ရင်ပြုလုပ်သွားမယ်လို့ဆရာတော်ဦးဝီရသူကပြောကြားထားပါတယ်ရှင်